Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်၂၀၁၉ခုနှစ်ဇန်နဝါရီလ၆ရက် VOA American အတန်းရဲ့တင်းနေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်သားညူပါ American ပြည်တော်စုမှာဆွေးနွေးလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတာကိုဆုံးသတ်ဖို့သမ္မတအင်ပီတော်ကအရာရှိတွေနောက်လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းဦးနေနေထပ်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေအလျင်မြန်ရုတ်သိမ်းမှမဟုတ်ဘူးဆိုပြီးတော့အမေရိကန်သမ္မတရဲ့အမျိုးသားလူညွန့်ရေးကြံပေးကနေပြီးတော့ပြောဆိုသွားပါတယ်။နောက်နှစ်နိုင်ငံကုန်သွယ်ရေးတင်းမာမှုကိုညှိနှိုင်းဖို့အတွက်အမေရိကန်ကုန်သွယ်ရေးကုလသမဂ္ဂဖွဲ့ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုအခုဆက်ရောက်နေဖြစ်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်ငံအတူတင်ပြပေးပါလို့ရှိပါတယ်မဇင်
။ဟုတ်ကဲ့ပါ။တော်ရရှင်နေနာဆင်ရမယ်တနင်္ဂနွေညရဲ့သတင်းလွှာမှာတော့ရခိုင်ပြည်နယ်အတွင်းမြမစစ်တပ်နဲ့အေအေလက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကနေတင်းရှောင်လာတဲ့မျိုးတိုင်းရင်းသားတွေခိုလုံနေတဲ့ဝဒောင်နဲ့အထက်မြက်လဲဒုက္ခတဲ့စခန်းတွေကိုဒီကနေ့ကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အပေါ်မှာ
ဆိုတော့နောက်ထပ်တိုက်ပွဲတွေနဲ့လာလာရည်ပဲတောင်ရှိတဲ့ပူလူတွေပူတာကြောထားတာရှိတဲ့အတွေ့သူတို့ကတော့ဒီတိုက်ပွဲတွေရင်သွားပြီဆလားကံဘောကနေပြီးတော့ပြေးဆိုထားတဲ့လမ်းတွေကိုလည်းပြန်ဖွင့်ပြီးသူတို့စီကိုလည်းရိတ်ခါလေ
းကိုရင်တွားရောက်လည်လာခဲ့တဲ့ VUE သတင်းတောက်ကိုကြော်ကြော်သိန်းကိုဆက်သွယ်မြင်းမြန်းထားတဲ့ဆက်သွယ်မြင်းမြန်းချက်ပြေဆုံကိုနောက်ပိုင်းမှာနှားဆင်ရပါမယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူချာစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတာကိုဆုံးသတ်ဖို့အတွက်သမ္မတအင်ပီတော်ကအရာရှိတွေနဲ့လွှတ်တော်ဘက်ကတာဝန်ရှိသူတွေဒီကနေ့တင်းနှင်းဦးနေနေမှာထပ်ပြီးတော့တွေ့ဆုံကြဖို့ရှိပါတယ်။ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတဲ့အတွက်ထောင်နဲ့ချီတဲ့ Federal ဝန်ထမ်းတွေထိခိုက်မှုရှိနေတယ်လို့အမေရိကန်ပြည်သူတွေအတွက်ဆွေးရလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။ဆွေးရလုပ်ငန်းတွေရပ်ထားတာအခုဆိုရင်တော့သတင်းသုံးပတ်ထဲကိုဝင်လာပြီးဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမယ့်အကြောင်းအရာမှာအဓိကချက်ကတော့နေဆက်လူညုံရေးကိစ္စဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတရိုင်းဆောက်လုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်က $3.5 ဘီလီယံလွှတ်တော်ထံကနေပြီးတောင်းခံထားပါတယ်။လွှတ်တော်ဘက်ကဒီမိုကရက်အမတ်တွေကတော့ဒီတရိုင်းဆောက်လုပ်မဲ့အသုံးစရိတ်ကိုချမပေးနိုင်ဘူးဆိုပြီးပြောနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကလည်းဒီတရိုင်းဆောက်လုပ်မဲ့အစီအစဉ်ဟာကျင့်ဝင်အရာမညီညွတ်ဘူးလို့ဝေဖန်ပါတယ်။သမ္မတထရမ့်ကတော့အခုတနည်းအနေနဲ့မှသူ့ရဲ့အကြီးအကဲအရှိတွေနဲ့နေဆက်လုံရုံရေးပါဝင်ခြားကိစ္စရပ်တွေကိုကမ့်ဒေးဗစ်တမရပန်းဖြစ်စကမ်းမှာဆွေးနွေးမယ်လို့မနေ့ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။စင်နစ်လုံကတော့လွှတ်တော်ခေါင်းဆောင်နေနဲ့အင်ပီရိုအရာရှိတွေဒီအစိုးရလုံငန်းတွေပြန်လည်လည်ပတ်နိုင်ရေးကြိုးပမ်းခဲ့ကြပြီးမယ်အောင်မြင်တိုးတက်တာမရှိခဲ့ပါဘူး။ဒီဆွေးနွေးပွဲအတွက်မှာဒုတိယသမ္မတ Mike Pence ကိုယ်တိုင်ပါဝင်ခဲ့ပြီးတော့သူကတော့ဆွေးနွေးပွဲဟာရလက်ကောင်းနေရခဲ့တယ်ဆိုပြီးတော့ Twitter အကောင့်မှာရေးပါတယ်။ဒါပေမဲ့လို့တိတ်မကြခင်မှာပဲသမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အဲ့ဒီဆွေးနွေးပွဲကနေပြီးတော့ဘာရလက်မှမရှိခဲ့ဘူး။နောက်နေ့မှဆက်မယ်ဆိုပြီးတော့ပြန်ရေးပါတယ်။လက်တလုံးမှာတော့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်ဆင်းဝင်မရတာတော့ဒါမှမဟုတ်အလုပ်ဆင်းပေမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လဲပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုမျိုးနေရာတွေကိုလည်းပိတ်ထားပါရခင်ဗျ။အ
မေရိကန်ကာကွယ်ရေးဝန်ကြီးရဲ့အရာရှိချုပ်ဖြစ်တဲ့ရေရဲဝန်ချုပ်ကေဗင်ဆူနီဟာယာရုကနေနှုတ်ထွက်သွားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။ရေရဲဝန်ချုပ်ဆူနီဟာ2019ခုနှစ်ကလေးကဒီယာရုကိုထောင်ဝန်ယူခဲ့တာဖြစ်ပါတယ်။ပန်ဂွန်စစ်တာနာချုပ်မှနေကြတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပုဂ္ဂလိကလုပ်ငန်းကဏ္ဍကိုပြန်သွားဖို့ဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းကာကွယ်ဝန်ကြီးဌာနမှတာဝန်ထမ်းဆောင်နေတဲ့သူတွေနဲ့အတူတွဲပြီးတော့လုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ်ဆိုပြီးတော့လည်းကေဗင်ဆွီနီကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ကာကွယ်ဝန်ကြီးဌာနကနေအခုလက်လောနှုတ်ထွက်သွားတဲ့အထက်မှာကေဗင်ဆွီနီဟာနောက်ဆုံးနှုတ်ထွက်လိုက်တဲ့သူလည်းဖြစ်ပါတယ်။မစ္စတာဆွီနီနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အဲ့ဒီကကာကွယ်ဝန်ကြီးဂျေးမက်ဒစ်ဟာပြီးခဲ့တဲ့ဒီဇင်ဘာလကရာထူးကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးတော့အခုလာဇန်းမှာအနားယူသွားတာဖြစ်ပါတယ်။ကျွန်တော်ဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့ဝင်2000လောက်ကိုစီးရီးယားနိုင်ငံကနေပြန်ရုပ်သိမ်းမယ်လို့ကြေညာပြီးသိမ်းမကြခင်မှာပဲအမေရိကန်ကာကွယ်ဝန်ကြီးမက်ဒစ်ဟာရာထူးကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်တွေကိုအလျင်မြန်ရုပ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မြို့သားလူညုံရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ်။IS အကြမ်းဖက်ဝါရဆွဲအဖွဲ့ကိုနှိမ်နှင်းနိုင်တဲ့အခြေအနေပေါ်တည်ပြီးတော့အမေရိကန်စစ်တပ်တွေကိုပြန်လည်ရုပ်သိမ်းသွားမှာဖြစ်တယ်လို့ Israel နိုင်ငံကရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton ကတနင်္ဂနွေနေ့မှာပြောဆိုသွားတာဖြစ်ပါတယ်။သမ္မတ Trump အနေနဲ့ ISIS ရဲ့အာဩဇာအာဏာတွေကိုချေမှုန်းပစ်လိုတယ်လို့လည်းကံမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အမေရိကန်တပ်တွေမရုပ်သိမ်းခင်မှာအမေရိကန်မဟာမိတ်ဖြစ်တဲ့ကတိုက်ခိုက်ရေးသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့လည်း တူရကီနိုင်ငံဘက်ကအာမခံချက်လိုချင်တယ်လို့အမေရိကန်အမျိုးသားလူမျိုးရေးချက်ပြီးဂျွန်ဘောလ်တန်ကပြောသွားပါတယ်ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တက်ရုပ်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ဟာအတော်လေးဝေဖန်ခံခဲ့ရတာပါလာမယ့်သတင်းပတ်ဒီအတွင်းဒီစီစဉ်ဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်မစ္စတာဘောလ်တန်ရဲ့အခုမှတ်ချက်ဟာဆီးရီးယားကနေပြီးတော့အမေရိကန်တက်တွေရုပ်သိမ်းမှုကိစ္စဖြည်းဖြည်းလှုပ်သွားမယ်ဆိုတာကိုပထမဆုံးအများပြည်သူကိုအတည်ပြုပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံသားအများစုဟာဥရောပသမဂ္ဂ EU ကနေခွဲထွက်တာအစား EU ထဲမှာဆက်ပြီးတော့နေကျင်ကြတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့လူစစ်တမ်းကောင်းမှုတစ်ခုကဖော်ပြလိုက်ပါတယ်။ဒီစစ်တမ်းထဲမှာပဲဗြိတိန်နိုင်ငံသားတွေက EU ကနေထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းသူတို့ဘာသာသူတို့လုတ်သွားကျင်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဗြိတိန်နိုင်ငံက EU ဥရောပသမဂ္ဂကနေလာမယ့် March 29ရက်နေ့မှာနှုတ်ထွက်မှာဖြစ်ပေမဲ့ဝန်ကြီးချုပ် Theresa May ဟာ EU ကနေထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပါလီမန်ရဲ့သဘောထူညီမှုကိုရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုဥရောပသမဂ္ဂကနေထွက်ဖို့ကိစ္စသဘောတူညီမှုရနိုင်မလားဆိုတာကတော့အတော်လေးကိုမေးမယားဖြစ်နေပါတယ်။ YouGov လူလူစစ်တမ်းကောင်းမှုအဖွဲ့ကလုပ်ခဲ့တဲ့ဒီလူလူစစ်တမ်းရတော့တကယ်လို့အခုချက်ချင်းလူလူဆန္ဒခိုင်ပွဲကိုလုပ်မယ်ဆိုရင်46ရာခိုင်နှုန်းကဥရောပသမဂ္ဂထဲမှာဆက်နေဖို့မဲပေးသွားမှာဖြစ်ပြီးတော့39ရာခိုင်နှုန်းကတော့ EU ကနေထွက်ဖို့မဲပေးမှာဖြစ်ကြောင်းကျန်တဲ့လူတွေကတော့မဆုံးဖြတ်ရသေးတဲ့လူတွေမဲမပေးမဲ့လူတွေနဲ့ဒီမေးခွန်းနဲ့ပတ်သက်ပြီးဖြေဆိုခြင်းမရှိတဲ့သူတွေဖြစ်တယ်လို့ဖော်ပြပါရတယ်။မဆုံးဖြတ်တဲ့သူတွေနဲ့မဲမပေးမဲ့သူတွေကိုဖယ်လိုက်မယ်ဆိုရင်တော့ EU မှာနေဖို့ထောက်ခံတဲ့သူက54ရာခိုင်နှုန်းဖြစ်ပြီးတော့မနေဖို့ဆုံးဖြတ်တဲ့သူက46ရာခိုင်နှုန်းဖြစ်မှာဖြစ်ပါတယ်။ဒါမဲ့လေဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီဒုတိယအကြိမ်လူလူဆန္ဒခံယူပွဲကိုလုံးဝမဟုတ်ဘူးဆိုပြီးတော့ညှင်းဆူထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1183တုံညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့ငွေတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။နှစ်ဖက်ကုန်သွယ်ရေးတင်းမာမှုတွေကိုညှိနှိုင်းဆွေးနွေးဖို့အတွက် American ကုန်သွယ်ရေးကုလဖွဲ့ဟာတရုတ်နိုင်ငံဘေကျင်းမြို့တို့ကိုဆက်ရောက်လာပြီးဖြစ်ပါတယ်။အဲဒီကုလဖွဲ့ဟာတနင်္လာနေ့ကစပြီးတော့တရုတ်နိုင်ငံမှာနှစ်ရက်ကြာဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ပါတယ်။အခွန်တိုးမြှင့်မှုတွေကိုဆိုင်းငံ့ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးအကြားရခဲ့တဲ့သဘောတူညီချက်တွေကိုဘလို့အကောင့်ထဲပေါ်မလဲဆိုတာကိုယ်စားဖွဲ့အနေနဲ့လေးထားဆွေးနွေးသွားမှာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့တုန်းကခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ပြီးတော့ဤပညာနဲ့ညာနာမူပိုင်ခွင့်ဆိုင်ရာကိစ္စနောက်ဆိုင်ဘာအင်တာနက်ကနေပြီးတော့ခိုးယူမှုကိစ္စတွေကိုရက်90အတွင်းအပြည့်အစုံဆွေးနွေးသွားဖို့နဲ့အဲဒီကာလတွေအတွင်းအခွန်တိုးမြှင့်တာတွေကိုဆိုင်းငံ့ထားဖို့ဆိုပြီးတော့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုဒီဆွေးနွေးပွဲကနေပြီးတော့ကျင်းလောက်ဆရာသဘောတူညီချက်တွေရမလာဘူးဆိုရင်တော့တရုတ်ကွန်ပျက်စီဆရာဂိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းဖြစ်တဲ့ဒီဒေါ်လာဘီလီယံ200အတွက်အခွန်တွေကိုတိုးမြှင့်သွားမယ်ဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေကပြောထားပါတယ်ခင
်ဗျ။ဤနိုင်ငံကာရိုမျိုးစုံနာကခရီးရန်ဖျားကြောင်းတစ်ခုနာမှာလူလူကဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲပစ်ဖို့ကြိုးစားရမှာရဲရရှိတဦးတည်ဆုံးသွားတယ်လို့အီဂျစ်ရာရှိတွေကပြောပါတယ်။စနေနေ့ကဖြစ်တဲ့ဒီပောက်ခွဲမှုမှာအခြားရာရှိ2ယောက်လည်းနှစ်ယောက်ထပ်မနေလဲအထိကရန်ရခဲ့တယ်လို့အာနာပိုင်လေးကပြောပါတယ်။ပောက်ကွဲစေတဲ့ပစ္စည်းတွေကိုအစာအုပ်အမိုးတစ်ခုပေါ်မှာအိတ်လုံးနဲ့တွေ့ခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာတော့ရေးပါတယ်။ဤနိုင်ငံကကော့ပရိတ်ခရီးယန်ဘာသာဝင်တွေကတနင်္လာနေ့မှာခရစ်စမတ်ပွဲကိုဆင်နွှဲဖို့ပြင်ဆင်နေချိန်အခုလိုအဖြစ်အပျက်ဖြစ်ခဲ့တာပါ။ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့အီဂျစ်မှာခရီးယန်ဘာသာဝင်တွေကိုတိုက်ခိုက်မှုတွေမှာ IS အဖွဲ့ကတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလို့ရှိပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြုလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုအခုသတင်းပတ်အကုန်ပိုင်းလောက်မှာထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ကွန်ဂိုတာဝန်ရှိသူတွေကပြောပါတယ်။အခုလိုမဲရလဒ်ကြေညာဖို့အတွက်နှောင့်နှင်းနေမှုနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကတော့ဒီကနေ့တနင်္ဂနွေနေ့မှာစီဝေးတစ်ခုလုပ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အကြီးအကဲကွန်နီလီနာဂါကတော့အခုတနင်္ဂနွေနေ့ရလဒ်တွေထုတ်ပြန်ပေးဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခြေအနေတွေကထိုးတက်မှုတော့ရှိတယ်။ရလဒ်အားလုံးကိုမသိရှိရသေးဘူးလို့ဆိုပါတယ်။နိုင်ငံဘက်မှာတွာလာရေးအခက်အခဲတွေရှိတာမို့လို့တနင်္ဂနွေလုံးမဲယုံတွေကမဲပြဆုစုပေါင်း48ရာခိုင်နှုန်းလောက်ပဲရရှိထားတယ်လို့ကော်မရှင်ကြီးကပြောပါရယ်မဲတွေကိုလက်နဲ့စုဆောင်းရေးတွက်နေရတာကြောင့်တိုးတက်မှုမရှိပဲဖြစ်နေတာလို့လည်းသူကပြောပါရယ်မူလတော့ကတော့မဲပြတွေကိုအင်တာနက်ကနေပြီးတော့ရေးတွက်စုဆောင်းသွားဖို့ရုပ်ောက်ပွဲကော်မရှင်ကစီစဉ်ခဲ့တာပါဒါပေမဲ့လို့ဒီစနစ်မှာအားနည်းချက်တွေရှိပြီးတော့မတမာမှုတွေရှိနိုင်တယ်လို့တိုက်ခန့်ဘက်ကဆွဆွဲထားတာကြောင့်မလို့ဒီအစီအစဉ်ကိုသူတို့ဆွန့်လွှတ်ခဲ့ရပါတယ်မဲရလဒ်တွေဘယ်တော့ထုတ်ပြန်နိုင်မယ်ဆိုတာကိုတော့ရုပ်ောက်ပွဲကော်မရှင်ကြီးကအတိအကျမှပြောနိုင်သေးပါဘူးကွန်ဂိုနိုင်ငံရဲ့လက်ရှိသမ္မတဂျူးဆက်ကာဘီလာနေရာကိုဆက်ခံမဲ့သူကိုရွေးဖို့ဒသမလ30ရည်နေတော့ကွန်ဂိုပြည်သူတွေမဲပေးခဲ့ကြတာပါကုစလေပေါင်း22ဦးထဲကနေပြီးတော့ တဦးကိုမဲဆလာရှင်တန်လီစေကမဲပြီးရွေးချယ်ရမှာဖြစ်ပါတယ်ကနဦးမဲရီရတော့တိုက်ခံတဦးဖြစ်တဲ့မာတင်ဖာယူလူကဥဆောင်အနိုင်ရနေပါတယ်ကွန်ဂိုဥပဒေရဆိုရင်တော့ရွေးကောက်ပွဲရလက်ကိုရွေးကောက်ပွဲကော်မရှင်ကနေပဲကြီးညာပေးရမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂလန်မှာတော့ FA ဖလားတတိယအဆင့်ဘောလုံးပွဲစဉ်တွေကိုကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာပဲကစားနေပါတယ်မန်ချက်စတာစီးတီးနဲ့ရော့သတ်ဟမ်ယူနိုက်တက်တို့ပွဲမှာတော့မန်ချက်စတာစီးတီးအဆင့်ကတကူကိုပရှိနေနိုင်နေပါတယ်မန်စီးတီးအတွက်ဂိုးကိုတော့အင်္ဂလန်တောင်မတိုက်ဆင်မှုရာဟင်းစတာလင်းကသွင်းပေးခဲ့တာဖြစ်ပါတယ်ကျန်တဲ့ပွဲစဉ်တွေမှာတော့ဝတ်ဖို့ကဝေါ်ကင်ကိုတကူကိုမရှိနိုင်နေပြီးတော့QPR နဲ့ Leeds United တို့တော့တကူစီတည်ချနေပါတယ် Sheffield United နဲ့ Burnley ပွဲမှာတော့ Burnley ကတကူကိုမရှိနိုင်နေပါတယ် Melbourne နဲ့ Hull City ကတော့ဂိုးမရှိတည်ချနေပြီးတော့ Doncaster Rovers နဲ့ Preston North ပွဲမှာတော့ Doncaster ကတကူကိုမရှိနိုင်နေပါတယ် Fulham နဲ့ Oldham Athletic ပွဲမှာတော့ဂိုးမရှိတည်ချနေပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုသညုံနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေအေလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာနေစေအနေထားနဲ့လက်တလုံးမှပဲနေဆက်ရဲကင်းစခန်းတွေအတိုက်ခိုက်ခံခဲ့ရတာကြောင့်လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတယ်လို့လမ်းပန်းဆက်တဲ့ရွေးတွေပိတ်ဆို့ထားပြီးဒေသအတွင်းတည်ငြိမ်လုံခြုံမှုမရှိသေးတာကြောင့်နေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ရှောင်ဒုက္ခသည်တွေက VOA သတင်းတောက်ကိုပြောပါရယ်နိုင်ငံတော်အတိုင်မင်ငန်ယုံဒူးဝန်ကြီးခီးစင်နဲ့သတင်းသမားတွေနဲ့အတူရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ VOA သတင်းတောက်ကိုကြော်ကြော်သိန်းကိုမဆုမုံကဆက်သွယ်မေးမြန်းတဲ့အခါဘူးတီရောင်ခီးစင်နဲ့ပတ်သက်ပြီးအခုလိုဆက်ပြီးတော့ရှင်းပြပါရယ
်ဟုတ်ကဲ့ပါမဆုမုံဒီကနေ့မှာဘူးတီရောင်ခီးစင်ကိုမဆက်ဖြစ်နေဒီမနေ့ပြန်မနေ့ပေါ့ဒီနေ့လာမနေ့ကြာမှာပဲဘူးတီရောင်ဘက်ကခီးဆက်မယ်လို့ကျွန်တော်တို့ပြောပါတယ်ဆိုတော့ဒီနေ့တနေ့လုံးကျွန်တော်တို့စစ်တွေမျိုးမှာပဲနေရတဲ့သဘောပါအဲ့ဒါကြောင့်မို့လို့ကျွန်တော်တို့တတိယမိရာဘက်ကခုအစီအစဉ်နဲ့ကိုပဲကျွန်တော်တို့စစ်တွေမျိုးထွက်သွားတဲ့လမ်းပေါ်ကကြောက်တော်မျိုးနေဆက်မှရှိတယ်ဒီဘဒေါင်းဆိုတဲ့ဆစ်ဆောင်ဒုက္ခတဲ့စကန်နဲ့အဲ့ဒီစကန်နဲ့မလမ်းမကမှရှိတဲ့အထက်မြတ်လဲဆိုတဲ့ဆစ်ဆောင်ဒုက္ခစကန်တစ်ခုကိုကျွန်တော်တို့တွေကိုယ့်အစီအစဉ်နဲ့ကိုယ်ပဲတွားခဲ့ကြပါတယ်မဆုမုံ
ဟုတ်ကဲ့ပါရှင်အဲ့တော့အခုကိုကျော်ကျော်သိန်းတို့ရောက်ခဲ့တယ်ပေါ့နော်ဒီဆစ်ဆောင်ဒုက္ခတဲ့စကန်နဲ့ကဒုက္ခတဲ့တွေကဘယ်အချိန်တုန်းကပေါ့နော်သူတို့ဘာကြောင့်မို့လို့ဘယ်နေရာကနေပြီးတော့ဒီဒုက္ခတဲ့စကန်နေထဲမှာလာပြီးတော့ခိုလုံနေကြရတယ်ဆိုတာကိုသိခဲ့ရပါလိမ့်ရှင်
ဟုတ်ကဲ့ကျွန်တော်တို့ချုပ်ပြောရရင်တော့ဒီဆစ်ဆောင်ဒုက္ခတဲ့စခန်းကလူတွေကပြီးခဲ့တဲ့တရင်ပတ်တွေအတွင်းမှာပေါ့လေမြမတက်မတော်နဲ့စခန်းမျိုးစုတနေကံပေါ်ဖြစ်တဲ့ EE တို့အပြားမှာထွတ်တိုက်ပွဲထွတ်တဲ့နေရာတွေရဲ့ပတ်ဝန်းကျင်အနီးတစ်ဝိုက်ကြီးရွာတွေကဒီကကံကြောက်ကြော်တာတွေဖြစ်ပါတယ်သူတို့အားလုံးလူကတော့မြို့တိုင်းရင်းသားတွေကသူတို့တွေကသူတို့ရွာတွေမှာတိုက်ရိုက်တိုက်ပွဲဖြစ်တာမဟုတ်ပေမဲ့သူတို့ရွာနေချိုးချက်ပတ်ဝန်းကျင်တွေမှာတိုက်ပွဲဖြစ်တယ်အဲ့ဘက်ဖြစ်ပြီးတဲ့အခါကျတော့ဒီသူတို့ရွာတွေကနေအဝင်ထွက်လမ်းတွေကိုအဲ့ဒါတွားလို့လာလို့မရတော့ဘူးတမတော်ဘက်ကနေပြီးတော့ပိတ်ထားလိုက်ပါတယ်ပိတ်ထားလိုက်တဲ့အခါမှာသူတို့ရွာတွေစီကိုရိခါတွေတွားလို့မရတော့ပါဘူးသူတို့လုံလုံလို့လည်းမရပါဘူးသူရဲ့လည်းလုပ်ငန်းကိုလည်းလုံလုံမရပါဘူးအဲ့ဒီအခါမှာဓာတ်နဲ့ရိခါပြတ်တောက်တဲ့အခြေအနေနဲ့ရင်ဆိုင်ရလာတဲ့အတွက်အဲ့ဒီရွာတွေကိုစွန့်ပြီးတော့ကြောက်တော်မျိုးနဲ့ဇက်ကဒီဝတ်တော်ဆစ်ဆောင်စခန်းတော်ကအရင်ကမလမ်းမကန်းကပုံမကျုံမြို့နယ်တွေကအထက်မြက်လေးဆစ်ဆောင်စုခတ်တဲ့စခန်းတွေကိုကြောက်လာကြပြီပါ
စခန်းထဲမှာသူတို့နေရတဲ့အခြေအနေပေါ့နော်သူတို့ဘာများလောလောဆယ်မှာသူတို့ကိုဒီနေ့နေထိုင်နေကြလဲသူတို့ရဲ့အခက်အခဲရာဘာတွေရှိလဲကိုကျော်ကျော်သိန်းတို့ဘာတွေများတွေ့ခဲ့ရပါလဲရှင
်ဒီဝတ်တော်ဆစ်ဆောင်စခန်းကတော့လူကြီးတစ်ထောင်ကျော်ရှိပါတယ်အဲ့မှာကလေးကလည်း600လောက်ရှိတယ်လို့စခန်းကွန်ပျူတာအုံးရှိသူတွေကကျွန်တော်တို့ကိုပြောပါတယ်အရင်စကန်းကတော့ဒီဒီဇင်ဘာလ30ရက်နေ့မှာစပြီးတော့ဖွင့်တယ်လို့ပြောပါရစေ။ကျွန်တော်တို့သွားတဲ့အချိန်မှာတော့ဒီအကူအညီပေးအဖွဲ့တွေအတော်များများပါပဲ။ဒီရန်ကုန်ကရောအဖွဲ့ပေါင်းစုံဒီရခိုင်ပြည်နယ်အတွင်းကရောလူတွေပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကစစ်ဒီဒုက္ခတွေတွေဆစ်ဆောင်ဒုက္ခတွေတွေဒီစာနေခါနဲ့တခြားပစ္စည်းတွေအကူအညီတွေလာပေးနေတာကျွန်တော်တို့တွေ့ခဲ့ရပါတယ်။ပြီးတော့ကျွန်တော်တို့ဒီဝတ္တောင်ဒုက္ခတဲ့စခန်းမှာဆိုရင်ကျမကြီးနဲ့အာဇာဝင်ဌာနကနေပြီးဖွင့်ပေးထားတဲ့ ဒီကံလေးကိုလည်းပြေခဲ့ရပါတယ်အဲ့ဒီမှာသူနာသူဆရာမတယောက်နဲ့သူနာသူဆရာတယောက်ဆိုတော့တွေ့ရပါတယ်အဲ့ဒီမှာကျမရေးစစ်ပြီးနေကလေးစစ်ပြီးနေရတယ်ကိုလည်းတွေ့ရပါတယ်အဓိကသူတို့လက်ရှိမှာလိုအပ်နေတယ်လို့ပြောတာကတော့တောက်တုံးကြီးကအဲ့ဒီစခန်းမှာရှိကံကြီးတကယ်ရှိပါတယ်အဲ့ဒီရေကံကြီးကိုပဲသူတို့ပြီးခိုးပြီးတော့ဘလော့ရဲ့ကောက်ရီတုံးကြီးကြီးပါတယ်ဒါပေမဲ့သူကြီးညားလာတဲ့
ကျွန်တော်လျှောက်လို့လူနေတာပေါ့လေတခါတောင်းတဲ့ကာလဖြစ်တဲ့အတွက်တောင်းတဲ့ကာလနဲ့အဲဒီရောညီဖြစ်မဲ့အခင်အကာအမှုဟိုအခင်စသဖြင့်ဒါလေလူတန်းနေတာရှိနေတယ်လေလူဝက်ချက်ကရှိနေတော့မဲ့လို့ကျွန်တော်တို့ပြောပါတယ်သူတို့ကဒီယာယီလာပြီးခလုံးနေကြရတဲ့အနေထားလားမကြခင်မှာသူတို့ပြန်နိုင်ကြမဲ့အလားလားရှိလားဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေဘက်ကရောဒီလိုမျိုးသူတို့နေရရင်ကိုပြန်န
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ Dilu Chin in Yuga, the Lose Ninana Nazakalamaro, Nin Tare, Nolin Tare, Elefantu, Madriava Masumu.
Okay, Bashin, go to Tade or Kulumu di Kizan Epata Vishinja Bira, Chizunia Itemare. Now two Jara Lady Shiloshi and a Sabitrin Pobi Bauno, okay.
ကခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ဗီအိုအီသတင်းတောက်ကိုချောချောတင်းကိုမဆုမုံကဆက်သွယ်မြင်မြန်ခဲ့တာပါအခုဆက်ပြီးတော့တင်းနှင်းလင်းညာရဲ့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်အာဂါတာဆူဇန်ရေးဦးစားပေးလုံနေကြချိန်မှာအမေရိကန်နဲ့ဂျပန်သုတေသီတွေဘာကြောင့်ကမ္ဘာမြေတုပ်အတွင်းပိုင်းကိုလေ့လာဖို့လုပ်ကြတာပါလဲမန်တယ်ဒရီလင်းစီမံကိန်း
အဲဒါမျိုးဆိုတော့ဒီလိုမျိုးမှာလာပြီးတော့ဖြေကြားပေးရတဲ့အများကြီးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ဦးစကားပြောခွင့်ရတဲ့အတွက်ဝန်တာပါတယ်။ဟုတ်ကဲ့ဒါကြောင့်မိုးချော်တူကဝါရှင်တန်ဒီစီကိုလာတာဒီတိတ်ပံဆိုင်ရပါတော့အဆီဝေးတကူကိုလာတက်တာလို့သိရပါတယ်။ဘာကိစ္စများပါတယ်သိခွင့်ရှိပါလား။ဟုတ် ီယိုဆိုင်းစ်နဲ့ပတ်သက်ရင်တော့ကမ္ဘာမှာအကြီးဆုံးအစည်းအဝေးပါပဲ။ဘာလို့လဲဆိုတော့တက်ရောက်တဲ့လူက2000 3000လောက်ရှိတာပေါ့နော်။သူကထုံးစံကတော့ဆန်ဖရန်စစ္စကိုမှာနှစ်တိုင်းလုပ်နေကြပါ။ဒီနှစ်ကသူနှစ်တရာပြည့်တဲ့နှစ်အထူးဆိုပြီးတော့ဝါရှင်တန် DC မှာလောက်တော့တိုက်တိုက်ဆိုင်ဆိုင်ပေါ့မှာကျွန်တော်လည်းရောက်လာရတာပါ
။ဒီကုံမိုးကျော်သူကအခုဆိုရင်ဂျပန်နိုင်ငံမှာဒီအနုဝါတိတ်ပံတဲ့ဤပညာဆိုင်ရာဌာနမှာလို့လုပ်နေဆိုတော့လေဒီဟိုအစည်းအဝေးမှာဘာတွေများဆွေးနွေးဖြစ်ပါလဲဒီတော့တိတ်ပံတဲ့ဤပညာဆိုင်ရာပေါ့နော်ဒီဆွေးနွေးပွဲတက်ရောက်လာတဲ့အခါမှာ
ဟုတ်ကဲ့ခင်ဗျာပေါ်ပါပေါ့ဒီနှစ်အတွက်အထူးအနေနဲ့ကျွန်တော်လုပ်ဖြစ်တာကတော့ကြံခဲ့တဲ့3နှစ်လောက်ကလေးပြင်ဆင်ပြီးတော့ကြံခဲ့တဲ့နှစ်မှာအထူးသဖြင့်ပေါ့အိုမန်နိုင်ငံမှာကျွန်တော်တစ်နှစ်တည်းသွားနေပြီးတော့မှလုပ်ခဲ့တဲ့အိုမန်မှာ Ophiolite ဆိုတဲ့ကြောက်ကိုတူရဲ project တစ်ခုပါအဲ့ project ရဲ့ကိစ္စတော်တော်များများကဂျပန်နိုင်ငံမှာလည်းဆက်ဆက်ပြီးလုပ်ဖြစ်တော့တဲ့သူတင်နာရလတ်တွေကဂျန်ငဲတဲ့စက်တင်ဘာလမှာအကုန်လုံးအပြည့်စုံထွက်လာတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်တို့အထူး session ကြီးတစ်ခုအနေနဲ့ဒီမှာလာပြီးတော့လုပ်တော့စုစုပေါင်းလူ90လောက်ကျွန်တော်ဒီ project ထဲရအောင်ပဲလာပြီးတက်ကြပါတယ်အဲ့ဒါအပြင်ကိုပဲကျွန်တော်ဒါဒီအစိုးရ agency အဖွဲ့အစည်းတစ်ခုနဲ့တခြားလုပ်တဲ့သူတင်နာနဲ့ဆိုင်တဲ့ကိစ္စတွေလည်းတော်တော်များများတင်ပါတယ်ဆိုတော့ကျွန်တော်ကိုယ်တိုင်တယောက်တည်းအနေနဲ့အဓိကတင်ပြတာကကျွန်တော်ရဲ့အဓိကဥဆောင်တာအနေနဲ့ကပိုစတာကနှစ်ခုပါအဲ့ဒါပြင်တော့တခြားသူတွေတွေ့ပြီးလောက်တာစုစု၅ခုစုစုပေါင်း9ခုတင်ပြပါတယ်အဲ့ဒီအထဲမှာပေါ့နော်ဒီအိုမန်အပြင်ကိုလှုပ်ဖြစ်တာကကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တချို့သုတေသနနဲ့ပတ်ပါလဲကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ပါဒါအခြေခံအားဖြင့်တော့အခုသူတေသနာလုပ်တာကဘာမြေကြီးအကင်ပိုင်းကိုတူးတာလို့နားလဲပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာ
ဆိုတော့ဒီလိုမျိုးပေါ့နော်ဒီလူတိုင်းကအာကာသကိုစိတ်ဝင်စားနေတဲ့အချိန်ပေါ့နော်ဟိုအခုကဒီသိပ္ပံပညာရှင်တွေပေါ့နော်အမေရိကန်နဲ့ဂျပန်နဲ့ဒီနိုင်ငံတကာသိပ္ပံပညာရှင်တွေပေါင်းပြီးတော့ဒီကဘာမြေကြီးအတွင်းပိုင်းကိုတူးမယ်ဆိုတာဟိုဘာကြောက်မှလဲနော်ဆိုအနေနဲ့ရှင်းပြပေးပါ
ဟုတ်ကဲ့ပါခုနပြောပြတဲ့အိုမန် project go pian bi yo kaw yin ba lo chano lo oman ma twa bi tu le so le osa ga di gaba mye ji ye atwin ho gaba mye ji ma chano bumi pe da ya a che kan shin pya ma so yin bon no a po song a hlwa la chano lo lu le ni ni ja le naw bi yo ngelin ni ba le lout de mi taung ni paw de so yin myin na gaba ye a po yan a hlwa ba ba le bon no le mo thi ne pyan a khon ba ba le pi yo ma atwin ma de ke a nit ta la shi de ha man de lo chano kho ba le gaba ye ja a hlwa pi ye aw ma ma de ke atwin song ma ja gaba ye ko so bi yo bo khu che bon no ဆိုတော့အဲ့လိုသုံးမှာရှိတဲ့အထက်မှာဒီအပေါ်ဆုံးမှာရှိတဲ့ဒီအလွာလေးကလည်းကုန်းမြေကြီးတွေရှိတဲ့နေရာမှာဆိုရင်ကသူကကီလိုမီတာ80လောက်ထိထူပါတယ်ကျွန်တော်ပြောတဲ့ crash ပေါ့နော်ကမ္ဘာအပေါ်ဆုံးဆိုတော့ဒါပေမဲ့ပင်လယ်ထဲရောက်သွားတဲ့ခါကျတော့အဲ့ဒါက9ကီလိုကနေ10ကီလိုမီတာလောက်ပဲထူတဲ့အခါဖြစ်လာတဲ့ခါကျတော့ဟိုတမိုင်းကိုပြန်ကောက်ရင်ကျန်ခဲ့တဲ့260လောက်ကကျွန်တော်တို့ဒီအပိုလိုတွေအာဂါတအစီအစဉ်တွေအတွက်ကိုအလူရဲ့စပြီးလောက်ကြတဲ့အချိန်မှာဒီဘူမိကဘာမြေဆိုင်ရာသူတွေဒီတွေကကဲအာဂါတကိုသွားပြီးတော့လေ့လာနေတဲ့အချိန်မှာငါတို့နေတဲ့ကဘာကြီးရဲ့အတွင်းမိုင်းကိုပို့ပြီးတိဖို့မကောင်းဘူးလားပေါ့နော်အဲ့အချိန်ကဆိုရင်ငလင်းဆိုတာဘယ်လိုကြောင့်ဖြစ်တဲ့ဆိုတော့တေချာမသိသေးတဲ့အချိန်မှာ1958ခုနှစ်လောက်အဲ့အချိန်မှာစလာခဲ့တဲ့အစီအစဉ်မှာအားလုံးကလည်းအမေရိကန်နိုင်ငံကစလာအစပြုခဲ့တဲ့သူတေသနာစိတ်ကူးပေါ့နော်ဒါပေမဲ့စလိုက်ပြီးတော့ဆယ်နှစ်တောင်မကြာလိုက်ဘူးနောက်ဆုတ်ခဲ့ရတယ်ဘာလို့နောက်ဆုတ်ခဲ့ရလဲဆိုတော့ဤပညာပိုင်းဆိုင်ရာမှာအရန်ကိုခက်ခဲတယ်ဒီပင်လယ်အောက်အနက်ကြီးကိုရေအနက်ကြီးမှတူတဲ့အပိုင်းရောရေအနက်ကအောက်မှာရှိတဲ့ဒီမြေကြီးလွှာရဲတူတဲ့အပိုင်းတွေရောပေါ့နော်ဆိုတော့အဲ့မှာနောက်ဆုတ်လိုက်ရတယ်ဆိုပေမဲ့ကောင်းတာတစ်ခုဘာဖြစ်သွားလဲဆိုတော့ Ocean Drilling Program ဆိုပြီးတော့အရန်ကိုအောင်မြင်တဲ့ဒီသုံးတရာတဲမှာ24ရဲ့အစီအစဉ်ကြီးတစ်ခုကဂျန်ခဲ့တဲ့အဲ2068ကနေစလိုက်တဲ့ဥစ္စာကအခုဒီနှစ်ချက်မှာဆိုတော့2018ဆိုတော့250ပြည့်သွားတယ်ပေါ့နော်စကားနည်းနည်းရှည်သွားပြီမဲ့အဲ့ Ocean Drilling Program ကြီးအောင်မြင်သွားတဲ့အချိန်မှာပဲဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကအခုနည်းပညာတွေကပြည့်စုံလာတဲ့အချိန်ကဒီနှစ်ထဲမှာပါပဲဆိုတော့ဂျန်ခဲ့တဲ့နှစ်ကဆိုရင်ကျွန်တော်ဟဝိုင်ကြီးကမ်းလွန်မှာကျွန်တော်ကိုယ်တိုင်လည်းပါပါတယ်ကျွန်တော်တို့အဲ့ကမ္ဘာရဲ့ကြားလွာမဟုတ်ကိုပထမဆုံးတူးလို့ရနိုင်တဲ့နေရာကိုကျွန်တော်တို့ seismic survey ပေါ့နော်တိုင်းထောင်မှုတွေလုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါညနေပတ်သက်တဲ့အခြေအနေလေးတွေတင်ပြဖို့လာတာလည်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီသိပ္ပံပညာရှင်တွေကပြောပါတယ်ဒီအာကာသတွေကဒီဂျိုရင်းနက်ခတ်တွေအကြောင်းလေးသိကြလို့ရှင်အာကာသကိုစူးစမ်းခြင်းကဘာမြေကြီးကအတွင်းပိုင်းတွေကတကယ်ဖြစ်နေတာတွေကိုစူးစမ်းဒါတွေကသူဟိုကအတွက်အဖြေပေါ့နော်သူပုံဟိုကပုတ်စာအတွက်ကိုအဖြေလို့ပြောပါတယ်ဆိုတော့အဲ့ဒီအတွက်ကိုဟိုတူးတယ်လို့နားလဲပါတယ်အခုဟိုသမုတ်ကြအတွင်းပိုင်းနေအတွင်းပိုင်းနဲ့တူးလဲဆိုအခုပေါ့နော်အခုဟာဝိုင်နေရာလေးမှာအခုရွေးတာဆော့ဆော့ရွေးတာလေဒီအပေါ်ကဒီအလွှာလေးကပါတယ်လို့ပြောပါတယ်အခုအဲ့ရအခြေအနေလေးနည်းနည်းရှင်းပြပေးပါဟိုဘလောက်အထူကိုဘလို့တူးပြီးတော့ပေါ့နော်ဟိုဘယ်နေရာဟိုကြောက်တွေကိုယူမလဲဘာတွေလေ့လာမလဲအဲ့ဒါနည်းနည်းလေးရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီကဘာရဲ့အပေါ်ဆုံးအပေါ်ရန်အလွှာကအပါဆုံးရှိတဲ့နေရာကိုကျွန်တော်ရှာလိုက်တော့ဒီ Pacific သမုဒ္ဒရာတဲမှာပဲ၃နေရာတွေ့ပါတယ်အဲ့၃နေရာကလွှဲရင်တခြားနေရာကိုကျွန်တော်တို့မသွားကြတော့ဘူးဆိုပြီးဆုံးဖြတ်တာကျန်ခဲ့10နှစ်ကပါဆုံးဖြတ်ပြီးရနောက်မှာမှကျွန်တော်တို့ကသုတေသနဆိုတဲ့အတိုင်းပဲဒီမတူးခင်မှာတူးမဲ့နေရာကိုရေနံကုမ္ပဏီလိုပဲပေါ့နော် seismic နဲ့တိုင်းဖောင်မှုတွေလုပ်မယ်ပြီးရင်ဘယ်အနက်လောက်ကိုဘလောက်လောက်ကိုဘယ်နေရာကိုရွေးပြီးတူးမယ်ဆိုတဲ့ဟာတွေပြင်ဆင်ဖို့တော့က site survey သွားဖို့လိုပါတယ်ဆိုတော့ site survey သွားရဲဆိုတာလည်းငွေကုန်ကြေးကြတော်တော်များလာပါဆိုတော့အဲ့မှာဟဝိုင်ကိုကျွန်တော်တို့ပြင်ဆင်နေတာကို6နှစ်လောက်ကြာပြီးတော့မှကျန်ခဲ့တဲ့နှစ်ကသွားနိုင်တာပါသွားပြီးတော့တိုင်းထွာလိုက်တဲ့ခါမှာဘာသွားတွေ့လဲဆိုတော့ကောင်းတဲ့အချက်လေးတွေပေါ့နော်ဟိုကျွန်တော်တို့က good news ဆိုပြောလို့ရတဲ့ဟာမျိုးပင်လယ်ရေရဲ့အနက်က4ကီလိုမီတာရှိပါတယ်ကောင်းတယ်ဆိုတာကမှ4ကီလိုမီတာဆိုတဲ့ဥစ္စာကအခုလောလောဆယ်မှာရေနံကုမ္ပဏီတွေမတူးနိုင်သေးတဲ့နေရာပါဒါပေမဲ့လာမယ့်နှစ်မှာရေနံကုမ္ပဏီတွေက4ကီလိုမီတာရေအနက်နေရာမှာသူတို့စပြီးတူးပါတော့မယ်အဲ့တော့ကျွန်တော်တို့ကအခုကစပြီးပြင်ဆင်နေဆိုရင်နောက်3နှစ်ကလည်း6နှစ်အတွင်းတူးမယ်ဆိုရင်တူးနိုင်လောက်တဲ့ဆိုတဲ့ဟာမျိုးပေါ့နော် positive ဒုတိယတစ်ချက်ကတော့အဲ့ပင်လယ်ကျမ်းပြင်ကနေပြီးတော့မှ4ကီလိုမီတာအနက်ရေရဲ့အောက်ကပင်လယ်ကျမ်းပြင်ကနေပြီးတော့မှတကယ့်ကိုကျွန်တော်သွားကျင်တဲ့မိုဟိုဆိုတဲ့ကမ္ဘာဆက်ဆံမှုမဲ့ဆုံးမြန်မာလိုပြောရင်တော့မိုဟိုရိုဗစ်စ်ဆိုတဲ့ဥစ္စာကဘာလို့အဲ့ဆုံးကဟိုလူတွေသတိထားမိလဲဆိုတော့ကျွန်တော်တို့ကြံခဲ့တဲ့နှစ်တရာရှိသွားပါပြီဒီမိုဟိုရိုဗစ်စ်ဆိုတဲ့ဒီပညာရှင်ကနေပြီးတော့ seismic တိုင်းထောင်မှုတွေလုပ်တဲ့အချိန်မှာရုတ်တရက်ကြီး seismic velocity ပေါ့နော်အလျင်ကတိတလာကြီးပြောင်းသွားတဲ့အတွက်ကြောင့်သူကရိုးရိုးဘယ်လိုခေါ်မလဲချောချောလေးမသိမသာလေးပြောင်းသွားတဲ့ boundary မျိုးမဟုတ်ဘဲနဲ့အရင်ကြီးကိုမတူတဲ့ကြောက် formation နှစ်ခုကစုံတဲ့နေရာလို့သတ်မှတ်တဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့နေရာကကြတော့နောက်ထပ်9ကီလိုမီတာရှိပါတယ်အဲ့တော့တင်မောပင်လယ်ရဲ့ရေမျက်နှာပြင်မှာရှိတဲ့တင်မောကနေပြီးတူးမယ်ဆိုရင်ကျွန်တော်တို့အခုလောလောဆယ်17ကီလိုမီတာတူးရမယ်ဆိုတဲ့သဘောပါ
ဟုတ်ကဲ့ဆိုတော့ ခုနီးပညာတိုးတက်လာမှဒီဟာတွေလုံနိုင်တာပေါ့နော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
ဆိုတော့ဥမောကျော်သူအခုအိုမန်မှာသွားပြီးတော့တူးခဲ့တယ်ပေါ့နော်အိုမန်မှာသွားပြီးတော့တူးခဲ့တဲ့ဥစ္စာကဒီ Ophiolite အလွာတွေဒါတွေကကဘာမြေကြီးအထွန်းမှန်မှာရှိတဲ့ကြောက်မျိုးပေါ့နော်ဆိုတော့အဲ့ဒီမှာဟိုကတွေ့ရတဲ့အခြေအနေပေါ့နော်အဲ့မှာလုတ်ခဲတော့အောင်မြင်မှုတွေရှိလားဘာတွေတွေ့ခဲ့လဲဒီကဘာမြေကြီးကိုဒီလိုအောက်ကိုတူးတဲ့အတွက်ကြောင့်ပေါ့နော်ဘာအကျိုးကျေးဇူးတွေရလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့အိုမန်ကရှိတဲ့ Ophiolite ကကဘာဘယ်လိုခေါ်မလဲ Ophiolite ဆိုတဲ့ဟာရဲ့အဓိပ္ပာယ်ရှင်းလင်းချက်ကပေါ့နော်ကျွန်တော်လည်းအရင်ကတော့အဲ့ကြောက်ကိုအထူးပြုလေ့လာတဲ့သူမဟုတ်ပေမဲ့အဲတိလာရတဲ့ဥစ္စာကသူကဒီကျွန်တော်ကဘာအပေါ်ရန်အလွာကပင်လယ်ကြီးအောက်ထဲမှာတက်လာပြီးတော့အေးခဲသွားတဲ့မိတင်ကြောက်တွေဖြစ်လာတဲ့အချိန်မှာသူတို့ကတစ်ဆက်တည်းအပေါ်ရန်လွာနဲ့ဒီအလေကကြားလွာမိုဟိုနဲ့ crush နဲ့မိုဟိုနဲ့တစ်ဆက်တည်းရှိနေတဲ့ဟာကိုဒီကဘာရဲ့ဖြစ်စဉ်အရာယုတ်တဲ့ကြီးအပေါ်ကိုတက်သွားအောင်ညှင်လိုက်တဲ့ဟာမျိုးဖြစ်လာတဲ့ဟာမျိုးနေရပေါ့နော်အဲ့နေရာမှာတွေ့ရတဲ့ကြောက်ကိုကျွန်တော်တို့ခေါ်တာဆိုတော့ကဘာပေါ်မှာ Cyprus ရဲ့ပြီးတော့ Oman ရင်ကအကောင်းဆုံးမြင်ရတဲ့ဟာဆိုတော့ကျွန်တော်အနေကြီးကိုမတူသေးပဲနဲ့လေဒီကြောက်တည်းရဲ့ခဲသိပြီးသားကြောက်ကိုကုန်းပေါ်မှာလလကူတူးလို့ရတဲ့နေရာမှာကျွန်တော် Oman ယူလိုက်တာပါဆိုတော့ Oman မှာယူတဲ့အချိန်မှာကျွန်တော်တို့ကတကယ်မဟုအစ်စ်မဟုတ်ဘူးသူကတစ်ချိန်တော့ဖြစ်ခဲ့တဲ့မဟုကကုန်းပေါ်မှာရောက်နေပြီမဲ့သူ့ရဲ့ကြောက်ရဲ့ဘယ်လိုခေါ်မလဲသူ့ရဲ့ property တွေကတော့ရှိနေတော့ဥမာပဲဆိုပြီးကျွန်တော်ကတူးပြီးတော့မှတိုက်တော်မှုတွေကိုအပြည့်လုတ်ပလိုက်တာပါကျွန်တော်အဲ့မှာကျွန်တော်တစ်စိတ်တစ်ပိုင်းတော့နော်ဝင်လုတ်ခဲ့တယ်ဆိုတော့ကျွန်တော်မှန်းလို့ရသွားပြီပြန်အောက်ကိုတူးတဲ့ချိန်မှာဘယ်လိုကြောက်မျိုးကျွန်တော်တွေ့ရမယ်ဆိုတဲ့ဟာမျိုးပေါ့နောက်တစ်ခုစကားဆက်ဆက်သွားလို့ပါဒီ Omni Ophiolite ဆိုတဲ့ဥစ္စာကမြန်မာပြည်မှာရှိပါတယ
်ဟုတ်ကဲ့ဆိုတော့ဟိုပေါ့နော်ဒီလိုမျိုးကဘာမြေအောက်ကိုတူးတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဘာတွေများဒီလိုအကျိုးကျေးဇူးရနိုင်တယ်ပေါ့နော်ဒီသိပ္ပံပညာရှင်တွေဒါကိုတူးဖို့ရယ်နော်ရှာဖွေရယ်စူးစမ်းတယ်ဆိုတော့ဂုံတ္တိတွေလေ့လာတယ် property ဆိုခေါ်တဲ့ဂုံတ္တိတွေလေ့လာဒီလိုလုပ်ပြီးတော့လေ့လာဒါကဘာအကျိုးရှိနိုင်လို့ပါလဲ
ဟုတ်ကဲ့ပြောရရင်ပေါ့တော့ဒီကဘာမြေသုတေသနာ geoscience ဆိုတဲ့ဥစ္စာကဟိုစူးစမ်းသိနေတာကပ္ပမတ်ဆင်ပေါ့နော်အဲ့ဒီမှာကဘာကြီးတစ်ခုလုံးမှာကျွန်တော်မသိသေးတာဆိုရဲဟာပြောရရင်တကယ်ကဘာအတွင်းပိုင်းကဒီမိုဟိုးပါပဲဒီမိုဟိုးအောက်ကကိုးဆိုတာတော့ကျွန်တော်ဘယ်လိုမှလက်လမ်းမမီတော့ဆိုတော့ရုပ်ရှင်တော့ရှိပါတယ်ကိုးဆိုတဲ့ဥစ္စာကသူတို့ဟွာနဲ့သွားတယ်လေချာနဲ့ရောက်သွားတဲ့ဟာမျိုးဆိုတော့ဘယ်လိုမှမဖြစ်နိုင်ပါဘူးကျွန်တော်တွေးကြည့်လိုက်အဲမိုမန်တုံဆိုတဲ့မိုဟိုးဆိုတဲ့ဥစ္စာကတော့ကျွန်တော်သွားနိုင်မယ်ဆိုတာသိရပြီးတော့ဒီကဘာရဲ့ကျွန်တော်လူရည်နေတဲ့အပေါ်ဆုံးအလွှာမှာတောင်မှဒီငလျင်နေမိတောင်ပေါက်တာတွေနဲ့သဘောဘေးရန်နေမျိုးစုံဖြစ်နေတယ်ပြောင်းလဲမှုတွေမျိုးစုံဖြစ်နေတယ်ဥစ္စာတူတဲ့တိတရားကြီးမတူတဲ့မိုဟိုကိုကျွန်တော်တို့တူးလို့ရနိုင်မယ်ဆိုရင်ဒီကျွန်တော်တို့အခုချိန်ထိကျွန်တော်ရှိနေခဲ့တဲ့ဒီကဘာကြီးရဲ့ဖြစ်စဉ်တွေအားလုံးကိုလေ့လာတွက်ချက်တဲ့အပိုင်းကောနောက် modeling ကိုခေါ်တဲ့ဒီမြန်မာလိုဘယ်လိုပြောလဲမသိ modeling ပေါ့နော
်
ဒ
ီ
ဟောပုံစံဖော်တဲ့အပိုင်းမှာလည်းပို့ပြီးတိတိကျကျကျွန်တော်ပုံစံဖော်နိုင်မယ်လို့ယူဆပါတယ်။ဘာလို့ဆိုတော့တိမ်တဲ့နေရာမှာဆိုကျွန်တော်9ကီလိုမီတာပဲရှိတဲ့အတွက်ကြောင့်မဟုတ်လို့ပါ။အဲ့ဒါအပြင်ကိုနောက်ဆုံးကျွန်တော်ကျန်နေတဲ့နှစ်20လောက်စာယူခေတ်စာ microbiology ဆိုတဲ့ဒီအသက်ရှိသတ္တဝါတိတိလေးတွေမျက်စိနဲ့မမြင်နိုင်တဲ့သက်ရှိသတ္တဝါလေးတွေကတူးတာနက်လေတကယ်လို့အောက်ဆီဂျင်မရှိလူအနေနဲ့ဆိုရင်တက်ရှိတက်တော်အနေနဲ့အသက်ရှင်နိုင်မယ်လို့မထင်နိုင်နဲ့အရန်ပူတဲ့နေရာအောက်ဆီဂျင်မရှိတဲ့နေရာမှာအများကြီးအသက်ရှင်တာကျွန်တော်တွေ့လာရတယ်ဆိုအဲ့ဒါတွေကအဲ့ဒီမှာဘလောက်ထိဘယ်လိုရှိနေဆိုတာလည်းသိလာအောင်ပါအဲ့တော့လူသားတွေရဲ့ဖြစ်လာတဲ့အပိုင်းကိုတောင်မှအဲ့ဒီကနေပြီးကောက်ချက်ဆွဲနိုင်မလားသိနိုင်မလားဆိုတဲ့အလောက်အထိကိုတချို့တွေကစိတ်ကူးယဉ်နေတဲ့အဆင်ရောက်ပါပြီ
ခင်မျိုးတဲ့တွေ့ဆုံမေးမြန်းပြထားရပါရှင်။တောတာရှင်တွေအနေနဲ့ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOE ကိုတည်တခြင်းတောင်းမြင်နေဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာရိုက်ကတစင်ဆက်သွယ်ရင်တော့လိပ်စာက VOE American အသံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသတ္တရှင်များရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ 19.25 32နဲ့လိုင်းလက်မီတာ 190 လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်ပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့အရင်စစ်အာဏာရှင်ခေတ်ကအတိုက်ခံတွေကိုဖိနှိပ်ရမှာအဓိကတာဝန်ရှိသူစစ်ထောက်လှမ်းရေးအကြီးအကဲဟောင်းတဦးကိုကတော်ပွဲတစ်ခုမှာတွေ့ဆုံကြတော့ခဲ့တဲ့အပေါ်မှာဘယ်လိုအတိတ်ပဲတည်ရောက်စီသလဲဆိုတာကိုဦးစီသူအောင်မြင့်ကသုံးသပ်တင်ပြထားပါတယ်။မအင်ချင်းနိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ပါတယ်ဒီလိုမှဒီပြောအများဆုံးသတင်းတစ်ပုဒ်ကတော့အရင်စစ်အာဏာရှင်ခေတ်ကစစ်ထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသက်ကြီးစာပေပညာရှင်များကရုပ်ဝဲမှာတွားရောက်ဂါရဝပြုအခြားသောသက်ကြီးပညာရှင်တွေနဲ့တန်းတူထားကြတော့ခြင်းမှာဝေဖန်ထောက်ပြသူတွေဘက်ကတော့ပြည်သူလူရွေးကောက်လို့တက်လာတဲ့အစိုးရထိတ်တန့်ပုဂ္ဂိုလ်တယောက်လည်းဖြစ် NLD ခေါင်းဆောင်နေရာကိုလည်းရောက်နေပြီဖြစ်တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့အရင်စစ်အာဏာရှင်ခေတ်ကအတိုက်ခံကြောင်းသားပြည်သူတွေကိုရဲရဲဆက်ဆက်ဖိနှိပ်ရမှာအဓိကတာဝန်ရှိသူတယောက်ဖြစ်တဲ့စစ်ထောက်လှမ်းရေးအကြီးအကဲဟောင်းတယောက်ကိုတွားပြီးဂါရဝမပြုတဲ့မကတော့အသိမှုလို့ဆိုကြပါတယ်။ဝင်းရုပ်ဦးဖြိုးမင်းသိန်းဘက်ကလည်းသူ့ရဲ့အပြုမှုနဲ့ပတ်သက်ပြီးသူအမှားပြန်မလုပ်ခဲ့ကြောင်းပြန်ဖြေရှင်းပါတယ်။ဦးဖြိုးမင်းသိန်းကနေဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကိုတွားပြီးဂါရဝပြုတာကတော့ဒါဟာဘလို့အသေးပဲသက်ရောက်စေသလဲ။အဲ့လိုပြုမှုဖို့လိုမလိုလေးလာစမ်းစစ်ကြည့်ကြရအောင်ပါ။
အခုပြဿနာကိုစမ်းစစ်ကြည့်ရင်အပိုင်းနှစ်ပိုင်းနေရပါလိမ့်မယ်။တစ်ပိုင်းကတော့စစ်ထောက်လှမ်းရေးအကြီးအကဲဟောင်းဦးခင်ညွန့်ကိုမြန်မာနိုင်ငံစာရေးဆရာအသင်းကနေကြတော့ခံတက်ကြီးစာပေပညာရှင်အဖြစ်သတ်မှတ်ထိတ်ကြားနေရပေးခဲ့တဲ့အပိုင်းနဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကတွားပြီးဂါရဝပြုတင်မတင်ဆိုတဲ့အပိုင်းဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာအသင်းတာဝန်ရှိသူတွေရှင်းလင်းချက်အရဦးခင်ညွန့်ဟာသူတို့အဖွဲ့စည်းရင်းအရသတ်မှတ်ထားတဲ့လုံချင်းစာအုပ်တွေထုတ်ဝေထားတာရှိတယ်။စည်းရင်းနဲ့လည်းညီညွတ်လို့ကြတော့ခံစည်းရင်းသွင်းအဲ့လိုစီးရင်သွင်းတာကိုလည်းအဖွဲ့အတွင်းအစည်းအဝေးနဲ့အတည်ပြုပြီးလုပ်ခဲ့တာလို့ဆိုပါတယ်။အခုလိုအသင်းတာဝန်ရှိသူတွေကိုယ်တိုင်စစ်ထောက်လှမ်းရေးအကြီးအကဲဟောင်းကိုကြတော့ခံစာပေပညာရှင်အဖြစ်အသေးစားသတ်မှတ်ခဲ့ပြီးပြီမို့အခြားသောလုံချင်းစာအုပ်တွေထုတ်ဝေထားကြတဲ့စစ်ဘုံချုပ်ဟောင်းတွေစစ်ထောက်လှမ်းရေးဟောင်းတွေကိုရောကြတော့ခံစာပေပညာရှင်တွေအဖြစ်သတ်မှတ်တော်မလားစသဖြင့်မိခွန်းတွေလည်းထုတ်เสียလို့တော့မှမဟုတ်ပါဘူးဒီအဖွဲ့ရဲ့လောက်ရကိုအတိမတ်ပြည်သူတွေထောက်ခံသူတွေအနေနဲ့အဖွဲ့ရဲဆက်ပါဝင်နိုင်ကြသလိုလက်မခံနိုင်သူတွေကတော့အဖွဲ့တွေကထွက်ခွာသွားကြမှာဖြစ်ပါတယ်အခုကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာများအသင်းဂုံတိတ်ခါရှိမရှိကိစ္စကတော့ပြည်သူတွေနဲ့အချိန်ကပဲအဆုံးဖြတ်ပေးသွားမှာပါဒီထက်ပိုအရေးကြီးတာကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဦးခင်ညွန့်ကိုတွားပြီးဂါရဝပြုတင်မတင်ကိစ္စပါဒီကိစ္စနဲ့ပတ်သက်ရင်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဖြေရှင်းထားတဲ့စကားလုံးတွေနဲ့ပဲပြန်သုံးသပ်လို့ရပါတယ
်တကယ်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းဟာစစ်အာဏာရှင်စနစ်ကိုတိုက်ဖြတ်လာတဲ့နောက်ထပ်စစ်အာဏာရှင်စနစ်မြမမြေပေါ်မှာပြန်ပေါ်မလာအောင်ကြိုးစားနေတဲ့ NLD ပါတီရဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်နောက်တစ်ချက်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်နေတာပါနောက်တစ်ခုကြည့်ဖို့လိုတာကစစ်ထောက်လှမ်းရေးအကြီးအကဲဟောင်းဝင်းကြီးချုပ်ဟောင်းဘူချုပ်ကြီးဟောက်ခင်ညို့ဟာဘလို့လူလို့သတ်မှတ်မလဲဆိုတဲ့ကိစ္စပါအားလုံးသိကြပြီဖြစ်တဲ့အတိုင်းဦးခင်ညို့ဟာအရင်စစ်အာဏာရှင်ခေတ်ကနံပါတ်3စစ်ကောင်းဆောင်ဖြစ်ပါတယ်တခါတရံသူ့ကိုယ်သူတော်နိုင်ငံတော်ဆိုပြီးပြောဆိုညွှန်းလင်းရှိသူပါ
အရာကြပြီးနောက်ပိုင်းအင်တာဗျူးတွေမှာသူဟာတက်မတော်သားတယောက်ဖြစ်တဲ့အတွက်အထက်အမြင့်ကိုနာခံရသူဖြစ် သူဟာအပြစ်ကင်းတဲ့တက်မတော်သားအဖြစ်ပုံဖော်နေသူဖြစ်ပါတယ်။ဒါပေမဲ့အဖြစ်မှန်တွေကိုတကယ်တမ်းပြန်ဆန်းစစ်ကြည့်လိုက်ရင်သူဟာအရင်ဆက်အာဏာရှင်ခေတ်ကဆက်အာဏာရှင်စနစ်ကိုစနစ်တကျအသေးချာပုံဖော်ခဲ့သူတယောက်ဖြစ်တယ်ဆိုတာတွေ့ကြရမှာပါ။ဆက်အာဏာရှင်စနစ်တပ်ဆိုးရှိဖို့အတွက်အတိုက်ခံတွေကိုရရဆက်ဆက်နှိပ်ကွပ်ခဲ့ပါတယ်။သူဦးဆောင်တဲ့စစ်ထောက်လန်းရေးရဲ့နှိပ်ကွပ်မှုကြောင့်အသက်သေဆုံးသွားရသူတွေ၊ဒုက္ခိတဘဝရောက်ရသူတွေ၊ဘဝပြတ်သွားရသူတွေ၊မိတကွဲ၊ဖတကွဲ၊တားတကွဲ၊မယားတကွဲဖြစ်သွားရသူတွေအချင်းထောင်ထဲမှာပဲနှစ်ပေါင်းများစွာဒုက္ခခံစားရင်းပိတ်ဆက်ခဲ့ရသူတွေအများအများပါပဲ။ဆရာနာရှင်စနစ်ကိုအန်တုမဲ့သူတွေဆိုရင်ကျောင်းသူကျောင်းသားတွေဝန်ထမ်းတွေပြည်သူတွေအလုံးဘယ်သူတွေကိုမဆိုရန်သူလို့တတ်မှတ်ချေမှုန်းခဲ့သူတယောက်ပါ။ဆရာနာရှင်စနစ်ကိုကာကွယ်ဖို့အတွက်ပညာရေးစနစ်ကိုဖျက်ဆီးရမှာလေတက်တက်ကြွကြွဥဆောင်ခဲ့သူလို့ဆိုရင်လည်းမှားမပါဘူး။အလုံးကိုခြုံငုံသုံးသက်ခြင်းရင်ဆရာနာရှင်ခေတ်ကနံပါတ်3ကောင်းဆောင်စစ်ထောက်လန်းရင်ရန်ဒီယာအကြီးကဲတယောက်အနေနဲ့တိုင်းပြည်အဖက်ဖက်ကယူရင်းကြဆင်းသွားရမှုပြည်သူလူထုအလုံးအကြောက်တရားလွှမ်းမိုးမှုအောက်မှာနေထိုင်ရမှုစတဲ့အခြေအနေရရက်အတွက်တာဝန်အရှိဆုံးသူတယောက်ထဲမှာပါဝင်ပါတယ်။အဲ့လိုလူမျိုးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်သူ့လုံရက်တွေအပေါ်နောက်ကျောင်းပြန်အရေးမယူဘူးလို့ပြောဆိုတာတွေးဆောင်တာလောက်ကတော့ဘာမှတိတ်အရေးမကြီးပါဘူး။ဒါပေမဲ့ NLD ခေါင်းဆောင်တယောက်တည်သူတင်းမြောက်ထားတဲ့အစိုးရဖွဲ့ဝင်ကြီးချုပ်တယောက်အနေနဲ့ဂါရဝပြုဖို့ကြော့ဖို့ဆိုရင်တော့နိုင်ငံရေးအရာအများကြီးစဉ်းစားဖို့လိုပါတယ်။နမူနာအားဖြင့်ဂျပန်နိုင်ငံမှာစစ်အရာရှိဟောင်းတွေကိုမြုပ်နှံထားတဲ့ယာဇူကူနီစစ်တင်ကြိုင်းဆိုတာရှိပြီးဒုတိယကမ္ဘာစစ်နောက်ပိုင်းမဟာမိတ်စစ်ခုံရုံးတွေမှာတေဒံအပေးခံရတဲ့စစ်ဗိုလ်ချုပ်တွေကိုလည်းမြုပ်နှံထားပါတယ်။ဂျပန်နိုင်ငံကရွေးကောက်ခံပြီးတက်လာတဲ့ဝင်ကြီးချုပ်တချို့အဲ့ဒီစစ်တင်ကြိုင်းကိုသွားပြီးဂါရဝပြုတဲ့အခါဂျပန်ဖက်စစ်တွေရဲ့ဒဏ်ကိုရရဆက်ဆက်အလူးလဲခံခဲ့ရတဲ့တရုတ်၊ကိုရီးယားလိုနိုင်ငံတွေကအပြင်းထန်ကန့်ကွက်ကြပါတယ်။မြန်မာ့ခေတ်ဂျပန်ဝင်ကြီးချုပ်ဟာဖက်စစ်တွေရဲ့ဒဏ်ခံရတဲ့နိုင်ငံကပြည်သူတွေကိုတောင်းပန်ဖို့ဝေးလို့စစ်ရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေကိုသွားဂါရဝပြုရင်သူတို့နိုင်ငံနဲ့ပြည်သူတွေကိုစော်ကားရရောက်တယ်ဆိုပြီးတမတ်ကြလို့ဖြစ်ပါတယ်။ဒီအတွက်နောက်ပိုင်းဂျပန်ဝင်ကြီးချုပ်တွေအဲ့ဒီရာဇကူနီစစ်တင်းကြိုင်သွားပြီးဂါရဝပြုဖို့ကိစ္စနိုင်ငံအချင်းချင်းဆက်ဆံရေးစီးပွားရေးစတဲ့အခြေအနေအလုံးကိုချင့်တွက်ပြီးရှောင်ရှားကြလိမ့်ရှိပါတယ်
။ဒီကနေ့ချိန်ထိတမတော်ကဘာမှမှားတာမလုပ်ခဲ့ဘူး။သူလည်းဘာမှမှကျူးလွန်ထားတာမရှိဘူးလို့တတွင်တွင်ပြောဆိုနေတဲ့တိုင်းပြည်ကိုဆက်အနာရှင်စနစ်အောင်ဒုက္ခရောက်စေရမှာတာဝန်အကြီးကြီးရှိတဲ့ဦးခင်ညွန့်လိုပုဂ္ဂိုလ်မျိုးကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသွားပြီးဂါရဝပြုကြတော်တဲ့ကိစ္စပြည်သူလူထုကိုမထင်မဲ့မြင်ပြုတဲ့အပြုအမူမျိုးဖြစ်ထင်မြင်ယူဆစေရဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
ဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့မအေးတန်တာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE Facebook စာမျက်နှာမှာရေးလာတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေသတွေနဲ့လည်းဖြောပြေးပေးသွားမှာပါ။သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတည်လက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချင်းအခါသမီးရမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်ရဲ့အစားတွေကိုပြောပြပေးသွားကြပါမယ်။ Sign Max Far ဆိုတဲ့သောရရှင်ကHappy New Year မင်္ဂလာညချမ်းတဲ့အတူနှစ်ဟောင်းကြွေပြီးနှစ်သစ်မှာအားလုံး VOE 1တော်သားတွေကျန်းမာပျော်ရွှင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေရှင် VOE တော်ရရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOE ကပြန်ပြီးတော့ဆုမွန်တောင်းပေးချင်ပါသေးတယ် VOE တော်ရရှင်မက်ထရီ Facebook မှာရေးလာတာကတော့
ပြည်ရင်းပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ။စိတ်ရဲ့ချမ်းသာခြင်း၊ကိုယ်၏ကျန်းမာခြင်းရှိကြပြီးလူဝင်ဆန္ဒလည်းပြည့်ဝကြပါစေ
။ဂျိုက်တီတီဆိုတဲ့သောရရှင်ကတော့ကျွန်တော်တို့နှစ်တည်းအတွက်ပြန်ပြန်ပဲဆုတောင်းပေးလိုက်ပါတယ်။ Happy New Year to all ဆိုပြီးအင်္ဂလိပ်လို VOE ကိုမှတ်ချက်လေးရေးပြီးတော့ဆုတောင်းပေးလာပါရစေ။တန်းဆိုးဆိုတဲ့သောရရှင်ကတော့
နှစ်တည်းမှာ VOE 1.0 အားလုံး
ကျမရှင်လန်းချမ်းမြေကြပါစေလို့စုဖွဲ့ကောင်တောင်းပေးလိုက်ပါတယ်ဟုတ်ကဲ့ပါဖီယိုရဲ့အဖွဲ့သားတွေနဲ့တင်းစုမပို့ပေးလာရဲဒေါရရှင်တန်းစုကိုအထူးကျေးဇူးတင်ပါတယ်ဒီတန်းစုဆိုတဲ့ဒေါရရှင်ကလည်းနောက်ထပ် Facebook comment တစ်ခုမှာတော့အမြဲနားထောင်အားပေးနေပါတယ်နေ့စဉ်သတင်းကိုလည်း You Decide အားပေးနားထောင်နေပါတယ် ဖီယိုရဲ့ Wonder သားတွေအားလုံးကိုလည်းအထူးကျေးဇူးတင်ရှိပါတယ်ဆိုပြီးရေးလာပါတယ်ရှင် Samuel ဘာချူဆိုတဲ့ဒေါရရှင်ကလည်းအခုလိုဆူတောင်းပေးလာပါတယ်
VOA 1.2ဝိုင်းတော်သူဝိုင်းတော်သားများအားလုံး2018နှစ်သစ်မှာလိုရာဆန္ဒပြည့်ဝပါစေစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေမီဒီယာအလုတ်ဖြင့်ကမ္ဘာအကျိုးမြတ်အကျိုးကိုယခုထက်ပိုမိုထမ်းဆောင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ် VOA
ကိုအစဉ်အမြဲအားပေးလျက်ပါမီဒီယာအလုတ်နဲ့ကမ္ဘာအကျိုးမြတ်အကျိုးကိုတည်ပိုးနိုင်ပါစေလို့ဒီတော်ရရှင်ကဆုမွန်တောင်းပေးလာတဲ့အချိန်မှာဒုက္ခရတာဆိုတဲ့တော်ရရှင်နှုတ်ခွန်းဆက်လာတာကတော့ နှစ်တည့်တဲ့အတူမြန်မာနိုင်ငံသားများပြီးတော့ဗီဒီယိုရေးဖွဲ့သားတွေအားလုံးထက်တူထက်မြပြောရွှင်နိုင်ပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြပါစီရှင်ဗီဒီယိုတော်ရရှင်နေအားလုံးကဘာသူကဘာသားတွေအားလုံးနှစ်တည့်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်းဗီဒီယိုကပြန်ပြီးတော့ဆုမွန်တောင်းပေးကြပါတယ်မိုးတခင်ကတော့ဗမာတိုင်းနိုင်ငံလုံးငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းမှုနဲ့တ
ြင်အတွက်အဓိကအရေးကြီးပါတယ်ဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ပြည်တော်ရရှင်နေအားလုံးကဘာသူကဘာသားတွေအားလုံးနှစ်တမမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်းဗီဒီယိုကပြန်ပြီးတော့ဆုမွန်တောင်းပေးချင်ပါတယ်။ဗီဒီယိုအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ်နော်။မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့တော်ရရှင်က
မင်္ဂလာပါ VOA 1တော်သား1လူများခင်ဗျာရေယူမလွတ်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာအခုကနည်းနည်းနောက်ကျတယ်လို့အကုန်လုံးမတင်လို့ပါ VOA ကိုအမြဲနားဆင်လက်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ချားပေးကြပါရစေကျမတို့ Facebook ကနေတိုင်းကျမတို့ရဲ့ဒီ Radio ထုတ်လွှင့်မှုတွေကိုရောရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးပါရနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီတော်ရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျမတို့တိုက်ရိုက်လည်းထုတ်လွှင့်ပေးပါတယ်တိုက်ရိုက်ထုတ်လွှင့်ပြီးသွားလို့မကြခင်မှာပဲကျမတို့ဒီထုတ်လွှင့်ပေးခဲ့ပြီးတဲ့အစီအစဉ်တွေကလည်းနေပြီးတော့ကောင်းလို့ရရတပုတ်စီပြန်ဖြတ်ပြီးတော့လည်းတပုတ်ချင်းပြန်ပြီးတော့တင်ထားပေးပါတယ်ဒီတော်ရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေ့ရအောင်ရပါတယ်နော်ဒါကြောင့်မလို့အကုန်မတက်ဖို့လို့ပြောနေတာပါဟုတ်ကဲ့ကျမတို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျမတို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆ ထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်ဒါမဲ့ကျမတို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လည်းရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုရင်တော့ခုနပြောသလိုပဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတင်မှတင်ဆက်ပေးပါတယ်ရှင်ဒါရိုက်ထုတ်လွှင့်ချိန်မှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အဲဒီဒါရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါတယ်နော် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီမင်းပေါ်ဆိုတဲ့ဒေါ်ရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပရိသတ်ဖြစ်ပုံရပါတယ်နော
် VOA ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
ဟုတ်ကဲ့ပါ George Crow နဲ့ Andy Dollar တန်းကိုပြောလိုက်ပါမယ်ရှင်နိုင်ဝင်းဆိုရဲ Facebook အကောင့်ပိုင်ရှင်က Anti English စာတင်ပြတာအရင်ကောင်းတယ်တေချာကိုရှင်းပြတာစနစ်ကျပါတယ်ဆိုပြီးရေးလာပါတယ်ကျမတို့ VOA မြန်မာပိုင်းက Andy Dollar တန်းအပတ်စဉ်ပို့ချပေးနေတဲ့ American Idiom အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါတယ်နော်ဒီအစီအစဉ်ကိုကျမတို့ရုပ်မြင်သံကြားကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုး Radio အစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တော့ရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရေးလောကဆိုင်ရာ EDN အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးတော့ရေးလာတာပါ။ရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ EDN သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်။တီဟာကြီးဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်။ဦးမြအောင်ဆိုတဲ့နောက်ထပ်တော်ရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်။ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။တော်ရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့တိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်။ဒီအစီအစဉ်မှာတော်ရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့တော်ရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လေကိုယ့်ရဲ့အမည်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA email ကိုစာရေးပြီးပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA တော်ရရှင်နေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့
ဒီနေ့အကျံပြုစင်ပါတယ်စပယ်ရေးလာတဲ့တော်ရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တာစွာသတင်းရေးစီဂျမားရင်ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလာမ်ဘာသာဝင်ဗုဒ္ဓဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်ဆောင်မြော်အားပေးလျက်ပါဟုတ်ကဲ့ပါကျွန်တော်ဗီဒီယိုရဲ့သတ
ဒီနေ့ကိုတည်ခွင့်မြင်ခွင့်ရတဲ့အတွက်ဗီဒီယိုကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ဗီဒီယိုရဲ့ဖေ့စ်ဘွတ်ပေးဂျ်သင်သူကတော့မြန်မာနိုင်ငံအရှေ့မြောက်ဖြားဒေသတစ်ခုမေခမြစ်ဘူတာအိုမချမ်ဘောအထီခီးသွားနေပါတယ်ဒါကြောင့်မို့ဗီဒီယိုအေကိုလည်းကျေးဇူးတင်တယ်တရင်တွေဖတ်ခွင့်ရလို့လေအတိမပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
ဖန်အားနေပြီးတော့ဗီဒီယိုကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖန်အန်သားဆိုတဲ့ဗီဒီယိုပရိသတ်ရေးလာတာကိုလည်းကြွပြပေးကြပါမယ်ဗီဒီယိုခင်ဗျာအမြဲတမ်းအားပေးနေပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်ဒါပေမဲ့ခုမြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ် ဒီချင်းလူမျိုးသောရရှင်ကသတင်းတွေနားထောင်ရတာဘ ഹു ဒုရရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသတင်းလေးတွေမြန်မာသတင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်ဒီမှာညောင်ကန်မြို့ဂျေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့သောရရှင်ကတော့နာမည်တော့ရေးမထားပါဘူးသူကမင်္ဂလာပါကျွန်တော်လည်းဗီဒီယိုကိုနားဆင်သူပါတချင်းတွေထုတ်လွှင့်ပေးတာကိုလည်းအလွန်
သူကစနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်အပါအဝင်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်အဆအဆုံးကိုကြိုက်ပါတယ်လို့ဖီယိုကအီးမေးလ်တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်ဖီယိုကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အခြေခံစိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာလည်းအများကြီးတွေ့ရှိရပါတယ်ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့
ယ်ကိုဒီယာကလို့ရေးလာပါတယ် VOA ကိုမှတ်ချက်လေးရေးပြီးပို့လာတာပါနားထောင်တဲ့သူတွေစိတ်ဝင်စားမဲ့တဲ့ရင်ကြိုက်မဲ့တဲ့ရင်ကိုသာရေးမယ်ဆိုရင်တော့ဒါဟာတဲ့အမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲတဲ့ရင်ဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်အဲ့လိုရင်းလဲလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့တို့ရဲ့အမြင်မျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တေးချောင်းနဲ့တော်ရရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့တော်ရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်ဇန်နဝါရီလ18ရက်နေ့မွေးနေ့ရှင်ဖိုးခွားစီအတွက်တော့ဦးမော်အန်တီဦးနဲ့နေလင်းညာညာတို့ကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဇန်နဝါရီလ23ရက်နေ့မှာမွေးနေ့ကြရောက်တဲ့မောင်လေးထွန်းနဲ့ဇန်နဝါရီလ25ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီမလေးပြည့်လို့အမောင်နှမနှစ်ယောက်အတွက်တော့အဝေးကအမရိရောက်ဖရီနဲ့တူတူမရိကမြစ်တာတေးလက်ဆောင်ပါပါတယ်တဲ့ဇန်နဝါရီလမွေးနေ့ရှင်နေ့ဖြစ်ကြတဲ့အန်တီဒိုရစ်လုံးတုံးနဲ့ခေါခွာတို့ကိုတော့လှုပ်ပေါ်ခိုင်းပက်တီနဲ့အပေါင်းအသင်းတွေကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဒီလိုပဲတော့အေးတင်ချိုးဆွေတည်ဆူထားတဲ့အငြင်းရန်ရှိမဲ့ချစ်သူဆိုတဲ့တခြင်းလေးနဲ့ဖြော်ရည်ပေးကြပါတယ်ရှင်ဇန်နဝါရီမွေးနေ့ရှင်နေ့ရောပြည့်ရတဲ့ချစ်တော်ရရှင်အားလုံးရောဒီပချင်းလေးကိုနှစ်ထိုက်ခံရအောင်လို့ညီမလေးပါတယ်။အားဖြင့်ပြည့်တာပြည့်တာငါပေးပြီးလားမရှိသေး။အနိုင်ယူလိုက်နေရှောင်းပေးလို့ရှိသေး။ ဆိုတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နေအားလုံးရှင်းလင်းချက်မိကြပါလိမ့ဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာပါအခုတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်အာရဗ်စော်ဘွားများပြည်အောင်စု UAE နိုင်ငံ Ras Al Khaimah မြို့ကနှစ်တကူမီးပန်းဖောက်ပွဲတော်မှာ Guinness ကမ္ဘာစံကြီးတစ်ခုချိုးနိုင်လိုက်ပါတယ် Israel နိုင်ငံမှာငှက်ကလေးတွေအုပ်စုလိုက်ကပြဖြိုပြတာကိုရင်သက်ရှုမောပွဲတွေ့ခဲ့ရပါတယ်အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညင်းတို့ကတင်ပြပေးထားပါရဲ့ရှင်
အရက်ဆိုဘာများပြည်တော်စု UAE နိုင်ငံ Ras Al Khaimah မြို့ကတစ်တကူမီးပန်းဖောက်ပွဲမှာတော့ Guinness ကမ္ဘာစံကြီးနှစ်ခုချိုးနိုင်လိုက်ပါတယ်။အရှိ 6.6 ကီလိုမီတာလောက်ရှိတဲ့မီးရှို့မီးပန်းတွေကိုတပြိုင်တည်းဖောက်ခဲ့တဲ့အတွက်ကမ္ဘာအရှိဆုံးမီးပန်းဖောက်တဲ့ Guinness ကမ္ဘာစံကြီးကိုတင်လိုက်နိုင်တာပါ။2014ခုနှစ်ကကယ်လီဖိုးနီးယားပြည်နယ်မှာတင်ထားတဲ့စံကြီးကိုချိုးလိုက်တာဖြစ်ပြီးတော့ဒုတိယစံကြီးကတော့အရှိဆုံးမြင်းပြောက်ပုံစံမီးရှို့မီးပန်းဖောက်နိုင်တဲ့စံကြီးဖြစ်ပြီး73ကီလိုမီတာအရှိရှိခဲ့ပါတယ်။နှစ်တည်းအစမှာအခုလိုစံချိန်တင့်နှစ်ခုကိုတင်ထားလိုက်နိုင်တဲ့အတွက်ပြောပါရဲလို့ဒီပွဲကိုစစ်စင်တဲ့သူတူကပြောပါရဲ12မိနစ်ကြာမီးရှို့မီးပန်းတွေဖောက်ခဲ့တာဖြစ်ပြီးတော့ခေါင်းဆက်ခုနှစ်ခုနဲ့နောက်ခံတေဂီတာတွေသုံးပြီးဖန်တီးခဲ့ကြပါရဲအဝေးချင်းဒရုန်းယာဉ်200လောက်ရဲ့ဖျော်ဖြေမှုလည်းပါဝင်ခဲ့ပြီးတင်းရဲ့ကြီးကအကြောင်းမှဖြန့်ပြီးပြန်တန်းနေတဲ့ပုံဖန်တီးခဲ့ကြတာပါအခုလိုမျိုးကမ္ဘာစံချိန်ချိုးနိုင်မှုအတွက်နိုင်ငံပေါင်း300ကျော်ပြင်ဆင်ခဲ့ရပြီးကွန်ပျူတာပရိုဂရမ်စာကြောင်းရေး4,000ရေးခဲ့ရပါတယ်ရှင
်။ Israel နိုင်ငံမှာငှက်ကလေးတွေရဲ့အုပ်စုလိုက်ကားပြဖျော်ပြတာကိုရင်သက်ရှုမောပွဲတွေ့ခဲ့ရပါတယ်။ကျွဲစရက်လို့ခေါ်တဲ့ဇေယျငှက်တစ်မျိုးဟာရုရှားနဲ့ဥရောပအရှေ့ပိုင်းဒေသကနေစောင်းခိုဖို့ရောက်လာကြတာဖြစ်ပြီးအစ္စရေးနိုင်ငံတောင်ပိုင်းကောင်းကင်ယံမှာပုံစံအမျိုးမျိုးနဲ့ကူးလူပြန်တန်းနေကြတာပါသူတို့ဟာဆောင်းတွင်းတစ်ခုလုံးခရစ်ယာန်ဘာသာဂျူးဘာသာနဲ့အစ္စလာမ်ဘာသာ၃ခုလုံးအတွက်အထွတ်မြတ်ထားရဒေသမှာဆောင်းခိုကြတာပါအခုလိုအုပ်စုလိုက်ပြန်တန်းတာတွေဟာဘဲလီအကဖျော်ပြေတာနဲ့တူပြီးတော့ပုံမှန်အားဖြင့်တိတ်ဆိတ်နေတတ်တဲ့ဗီယာရှာဘာနာကတဲကန်နာယာကိုလှုပ်ရှားနေစေတာပါအခုလိုအုပ်စုလိုက်ပြန်တန်းပြီးပုံစံအမျိုးမျိုးကပြနေတာကြောင့်သူတို့ကိုရံပြုတ်မဲ့တတ္တဝါတွေရဲ့ဘေးကနေကင်းဝင်းစေတယ်လို့မှတ်ပညာရှင်တွေကပြောပါတယ်ခင်ဗျာ
။အာဖရိကတိုက်ကြဘရွန်ဒီနိုင်ငံမှာစူးဦးတီချွင်သူလုပ်ငန်းရှင်တယောက်ကကပ်ဖြားယောဂါကိုကာကွယ်နိုင်တဲ့အလှကုန်ပစ္စည်းတွေကိုစမ်းသပ်ထုတ်လုပ်လိုက်ပါတယ်။ဂျီနက်တာကီရီယာကင်ယာနာရဲ့အဆိုအရသူ့ရဲ့အလှကုန်တွေမှာပါတဲ့ကုန်ပစ္စည်းတွေဟာချင်းတွေကိုအနားမကပ်နိုင်အောင်လုပ်နိုင်တဲ့အတွက်ကပ်ဖြားယောဂါကနေကာကွယ်နိုင်တယ်လို့ပြောပါတယ်။ကျဆူစပလင်နဲ့ကြောင်စေးပင်တွေပါဝင်တဲ့ချင်းပြေးတဲ့ဆက်ပြားတွေအသားအလှစီလိုရှင်တွေနဲ့အစီတွေကိုမြို့တော်ပူဂျွန်ပူရာကသူ့ရဲ့စတိုးဆိုင်မှာရောင်းချနေတာပါဘရွန်ဒီနိုင်ငံမှာပဖျားယောဂါဟာကြေကြေပြန့်ပြန့်ကူးစက်နေတဲ့ယောဂါတစ်ခုဖြစ်ပြီး2019ခုနှစ်မှာအကြီးကျယ်ဖြစ်ပွားခဲ့ပါတယ်ကာရီယာကညာနာဟာကနေဒါနိုင်ငံမှာဆေးပညာနဲ့သဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့သုတေသနတွေကိုနှစ်ပေါင်းများစွာလုပ်ခဲ့ပြီးဘရွန်ဒီကို2010ခုနှစ်မှာပြန်လာခဲ့တာပါသူရငက်ပြားကာကွယ်တဲ့အလကုန်ပစ္စည်းကာရီယာကိုမထုတ်ခင်မှာတော့ဒေသပြန်ဆေးပင်တွေနဲ့ဆန်းသက်ခဲ့တာလည်းဖြစ်ပါတယ်လူ3ယောက်လောက်နဲ့စခဲ့တဲ့သူရဲ့စီးပွားရေးလုပ်ငန်းဟာအခုအချိန်မှာလူယောက်20လောက်ရှိနေပြီဖြစ်ပြီးတော့ဒီချင်ပြေးတဲ့အလကုန်ပစ္စည်းတွေကိုတနိုင်ငံလုံးကိုတိုးချဲ့ရောင်းချသွားမယ်လို့လည်းပြောပါတယ်ရှင
်ဘက်ကင်ဖြူထွေးနဲ့ကိုငင်းညန်းတို့ပြောပြပေးခဲ့ရပါရှင်
အခုဆက်ပြီးတော့လာမယ့်အင်္ဂါည VOA ဒိုင်းလီလိုင်းစီစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ရောရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်အဖွဲ့တစ်ခုကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာမှုရှိခဲ့ပါတယ်။ပရိပခရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲတည်ရောက်မှုတွေဘလောက်ထိရှိနိုင်ပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ် VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုလို့ရှိရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီတူတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ VOA Daily လက်စီစဉ်မှာပါဝင်စနစ်ကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီ VOA Daily လိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်လာမယ့်အင်္ဂါညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမတက်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံဦးကပြောပြပေးပါအောင်ရှင်
။အမေရိကန်ပြောင်စုမှာဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရနာထားတာကိုအဆုံးသတ်ဖို့အတွက်သမ္မတအင်ပီရိုကအရာရှိတွေနဲ့စစ်တော်ဘက်ကတာဝန်ရှိသူတွေဒီဂရီတင်မှုအနေနဲ့မှာထပ်ပြီးတော့ဆွေးနွေးကြဖို့ရှိနေပါတယ်။အစိုးရလုပ်ငန်းတွေတစိတ်တပိုင်းရနာထားတဲ့အတွက်ထောင်နဲ့ချီတဲ့ဖရယ်ဝန်ထမ်းတွေကိုထိခိုက်မှုရှိတယ်လို့အမေရိကန်ပြည်သူတွေအတွက်ဆော့လုပ်ငန်းတွေပတ်သက်လို့အတော်လေးကိုအဆင်မပြေနှောင့်နှေးမှုတွေကြုံနေရပါတယ်။အစိုးရလုပ်ငန်းတွေအခုဆိုရထားရတာသတင်းသုံးပတ်ထဲဝင်လာပြီဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးမယ့်အကြောင်းအရာတွေမှာအဓိကချက်ကတော့နေဆက်လူမျိုးရေးကိစ္စပါ။အမေရိကန်ပြောင်စုတဲ့ကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာဖို့ဆိုပြီးတော့အမေရိကန်မက္ကဆီကိုနေဆက်မှာသတင်းဆောက်လုပ်ရေးအတွက်သမ္မတဒေါ်နယ်ထရမ့်က $5.6 billion လွှတ်တော်ထံတောင်းဆိုထားပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနကဆွေးနွေးကထုတ်ပြန်လိုက်တဲ့ကြေညာချက်အရဆိုရင်တော့အမေရိကန်ကာဝေးဝန်ကြီးဌာနရဲ့အရာရှိချုပ်ဖြစ်တဲ့ရီရက်ဘိုချုပ်ကေဗင်ဆွမ်းနီဟာယာဒူကနေနှုတ်ထွက်သွားတယ်လို့သိရပါတယ်။ရီရက်ဘိုချုပ်ဟာ2018ခုနှစ်ကလေးကဒီယာဒူကိုတောင်းယူခဲ့တာဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်မှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပိုလိကလုပ်ငန်းခဏကိုပြန်သွားဖို့ဆုံးဖြတ်လိုက်ပြီးဖြစ်တဲ့ကြောင်းကာဝေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့သူတွေနဲ့အတူတွဲပြီးတော့သူလုပ်ခဲ့ရတဲ့အတွက်ဂုဏ်ယူတယ်လို့ဒီဘိုချုပ်ကြီးဆွမ်းကကြေညာချက်ထဲမှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံကနေပြီးအမေရိကန်တပ်တွေကိုအလျင်အမြန်ရုပ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မျိုးသားလုံခြုံရေးအကြံပေးကပြောပါရယ် IS အကြမ်းဖက်ဝါရဆွဲအဖွဲ့ကိုနှိမ့်နှင်းနိုင်တဲ့အခြေအနေပေါ်တည်ပြီးတော့အမေရိကန်စစ်တပ်တွေကိုပြန်လည်ရုပ်သိမ်းသွားမှာဖြစ်တယ်လို့အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘောလ်ဒန်ကတင်ဦးလီနေမှာပြောသွားတာဖြစ်ပါရယ်သမ္မတထရမ့်အနေနဲ့ IS ရဲ့အာဏာဩဇာအာဏာတွေကိုချိန်မုံပစ်လိုတယ်လို့လည်းကံမျိုးသားလုံခြုံရေးအကြံပေးကပြောဆိုသွားပါရယ်နိုင်ငံကုံသွေးကြီးတင်းမာနေတဲ့ကိစ္စကိုညှိနှိုင်းဆွေးနွေးဖို့အတွက်အမေရိကန်ကုံသွေးကြီးကုစရယ်အဖွဲ့တစ်ဖွဲ့တရုတ်နိုင်ငံဘီဂျင်းမြို့တော်ကိုအခုဆက်ရောက်လေပြီဖြစ်ပါတယ်။အဲဒီကုစရယ်အဖွဲ့ဟာတင်းကနေကစပြီးတော့တရုတ်နိုင်ငံမှာနှစ်ရက်ကြာဆွေးနွေးပွဲလုပ်မှာဖြစ်ပါတယ်။အခွန်တိုးမြှင့်မှုတွေကိုဆိုင်ငံ့ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးကြားရခဲ့တဲ့သဘောတူညီချက်တွေဘလို့အကောင့်ထဲပုံလဲဆိုတာကုစရယ်အဖွဲ့အနေနဲ့လေ့လာဆွေးနွေးမှာဖြစ်ပါတယ်။ဒီဇင်ဘာတရနေ့ကခေါင်းဆောင်နှစ်ဦးတွေ့ဆုံပြီးတော့ဒီနည်းပညာနဲ့ညာနာမှုပကိုင်းကိစ္စရာကိစ္စစိုက်ဘာအင်တာနက်ကိစ္စတွေကိုရကူးစက်တွင်ပြုသဆွေးနွေးဖို့သဘောတူထားပါတယ်။
တရင်ချင်းချက်ကိုကိုသားညုံကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတံညဘက်မြန်မာဘာသာအစီအစဉ်ကိုလိုင်းဒူမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေအတံမြင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတင်အောင်ပါ။
This program has come to you from the Voice of America, Washington.